ပြည်သူ့လွှတ်တော်မှာတင်သွင်းထားတဲ့ပီအာခေါ်အကျိုးကျကိုးစားပြုစနစ်ကိုလွှတ်တော်အမတ်46ဦးအမည်စီရင်ပေးထားရမှာဒီနေ့71ဦးဆွေးနွေးခဲ့ပါတယ်။အဲဒီ71ဦးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တပ်မတော်သားကိုယ်စားလှယ်တွေဖြစ်ကြပါတယ်။ပီအာခေါ်အကျိုးကျကိုးစားပြုစနစ်ကိုလက်ခံကျင့်သုံးဖို့အတွက်ပုံစံ10မျိုးကိုပြည်သူ့လွှတ်တော်မှာတင်ပြထားတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အားလုံးကပီအာကိုလုံးဝလက်မခံဖို့ဆွေးနွေးခဲ့ကြပါတယ်။ကျောက်ပရောင်းမြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကအခုပြောင်းလဲမဲ့ရွေးကောက်ပွဲစနစ်ဟာပြည်သူတွေကနားလည်ဖို့ခက်ခဲကြောင်းနဲ့တကယ်လို့ပြောင်းလဲလာမယ်ဆိုရင်လည်းပြည်သူဆန္ဒခံယူပွဲပြုလုပ်တင်ကြောင်းဆွေးနွေးခဲ့ပါတယ
်။ကျွန်တော်လက်ရှိလွှတ်တော်ကြီးကိုအချိုးချကြည့်လိုက်ပါ။လူဦးရေအများဆုံးကရန်ကုန်တိုင်း55ဦးကိုယ်စားလှယ်ရပါ။မြို့သားလွှတ်တော်စနစ်နေရာရရင်58နေ။အဲ့တော့ရွေးချယ်ခြင်းမခံရတဲ့လွှတ်တော်ကိုယ်စားလှယ်အစုနဲ့အချိုးချကြည့်ရင်တသမာ3-4ပဲရှိပါတယ်။အဲမြို့နယ်အများဆုံးရှိတာရှမ်းပြည်နယ်55နေရာရမယ်။မြို့သားလွတ်တော်အတွက်စက်နေရာပေါင်းလိုက်68နေရာ။အဲ့တော့ရွေးချယ်ခြင်းမခံရတဲ့ကိုယ်စားလှယ်အစုနဲ့အချိုးချကြည့်ရင်သူကတသမာ4ရှိပါတယ်။ဒီလောက်အချိုးချကြည့်လို့အစုနဲ့နေတဲ့ဂျားတွေကနောက်ထပ်အချိုးချကိုစားပြုစနစ်သာတုံးမယ်ဆိုရင်ကျွန်တော်တို့တော်တော်စဉ်းစားရပါလိမ့်မယ်။ဒါနိုင်ငံရေးအရဖြည့်ဆည်းရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။ငြိမ်းချမ်းရေးလမ်းစဉ်လည်းဆွေးနွေးနေတုန်းဖြစ်ပါတယ်။နိုင်ငံရေးအရဆွေးနွေးပြီးမှသာလျှင်ရွေးကောက်ပွဲစနစ်တစ်ခုအစ်စ်လေ့လာဖို့လိုအပ်မယ်လို့ယုံကြည်ကြောင်းပြောကြပါစေ။နောက်ဆုံးအနေနဲ့ဥက္ကဋ္ဌကြီးခင်ဗျာဒါဒီမိုကရေစီကျင့်စဉ်ရလွှတ်တော်ထဲမှာမဲခွဲဆုံးဖြတ်နိုင်ပါတယ်။အကယ်၍စနစ်တစ်ခုကိုရွေးလိုက်မယ်ဆိုရင်လေ85ရာခိုင်နှုန်းကျော်ကထောက်ခံပြီးတော့ပြည်သူ့ဆန္ဒခံယူပွဲပြုလုပ်ပေးပါလို့အကြံပြုရင်းနဲ့ညီကုန်းချုပ်ပါတယ်
။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဂျားနေနေကြသူတွေရှိသလို PR နဲ့မြန်မာနိုင်ငံမှာကျင့်သုံးနေတဲ့ FPTP စနစ်နှစ်ခုကိုရောသုံးတာကိုလည်းထောက်ခံသူဆွေးနွေးသူတွေရှိတယ်လို့ဆိုပါတယ်။ဒီခိုင်မျိုးပါတီရဲ့တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်မဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းဦးကအခုလိုဆွေးနွေးခဲ့ပါတယ
်။မဲအများဆုံးရတဲ့လူကတော့ဒါရွေးချယ်ခံရမှာပဲကိုယ်စားလှယ်ပဲ။သို့တော့မဲဆန္ဒရှင်တွေရဲ့မဲတွေလည်းအဟောတိကံမဖြစ်ရလေအောင်တခြားဤစနစ်တွေနဲ့လည်းပြောင်းလဲပြီးတော့အငင်းပေါင်းမှုတွေရှုပ်ထွေးမှုတွေမဖြစ်ချာစီစစ်ပြီးတဲ့အခါမှာသူတို့ဒီလေဒီကိုယ်စားလှယ်လောင်းနေရာမှာရှိနေမှာဖြစ်ပြီးတော့ပရမနိုင်ထားတဲ့ကိုယ်စားလှယ်ကဥပမာအုတ်ချုပ်ရေးဘက်မှာပြောင်းရတာဝန်ထမ်းဆောင်ရသည်ဖြစ်စေတရားရေးဘက်မှာပဲပြောင်းရတာဝန်ထမ်းဆောင်ရသည်ဖြစ်စေအဲ့ခါကျရင်လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြီးတော့နှုတ်ထွက်ရတဲ့အခါမှာ automatic ဒီဒုတိယနိုင်ထားတဲ့လူတက်လာမှာဖြစ်ပါအဲဒုတိယနိုင်ထားတဲ့လူကမှတက်မလာနိုင်ဘူးရေချင်းပြည့်ရွေးနယ်လို့စစ်စစ်တွေးရှိရလို့ရှိရင်တတိယနိုင်ထားတဲ့လူတက်ရမယ်အဲဒီလိုစနစ်သာလွတ်သွားရင်ဖြစ်ကျွန်တော်တို့ကောင်းကျိုးတွေကောင်းတဲ့စနစ်တွေအပြင်ကျွန်တော်တို့ထပ်ရလာမယ့်အကျိုးမြတ်တွေကတော့အလစ်လက်မဲဆန္ဒနယ်တွေရှိတော့မှာမဟုတ်ပါဘူးလစ်လက်ကိုယ်စားလှယ်တွေရှိတော့မှာမဟုတ်ပါဘူ
းကြံ့ခိုင်ရေးပါတီကရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်မဲဆန္ဒနယ်မြေကလွှတ်တော်ကိုယ်စားလှယ်ဒေါ်လက်လက်ဝင်းဆွေက PR စနစ်ကိုထောက်ခံကြောင်းအခုလိုဆွေးနွေးခဲ့ပါတယ
်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းချက်များအတွင်းကနေပြီးဆောင်ရွက်နိုင်မယ့်ရွေးကောက်ပွဲစနစ်၄မျိုးနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုအနည်းငယ်ပြင်ဆင်ပြီးဆောင်ရွက်ရမယ့်ရွေးကောက်ပွဲပုံစံ၄မျိုးကိုအစိုးပြုတင်ပြထားတာကိုတွေ့ရှိရပါတယ်ကော်မရှင်ကတင်ပြထားတဲ့ရွေးကောက်ပွဲပုံစံစနစ်များအနေနဲ့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ရဘဲ၎င်းဥပဒေအတွင်းကနေဆောင်ရွက်နိုင်မယ့်ရွေးကောက်ပွဲပုံစံစနစ်၄ခုအနေနဲ့မဲအများဆုံးအနိုင်ယူစနစ်နဲ့အချိုးကျကိုးစားပြုစနစ်တို့ပေါင်းစပ်ထားတဲ့ရွေးကောက်ပွဲစနစ်ပုံစံဟာယနေ့ကျမတို့နိုင်ငံနဲ့ကျင့်သုံးရဖို့အသင့်လျော်ဆုံးဖြစ်နေတယ်ဆိုတာကိုတွေ့ရှိရပါတယ်
တမရတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမူကြီးမြင့်ဟန်ကတော့ရွေးကောက်ပွဲစနစ်ရဲ့ဘေးအတွက်ဆိုးကျိုးတွေကိုဆင်ခြင်ပြီးအကောင်းဆုံးပုံစံမျိုးရှိတဲ့ရွေးကောက်ပွဲစနစ်ကိုလွှတ်တော်ကအတည်ပြုတဲ့ကြောင်းဆွေးနွေးခဲ့ပါတယ
်။မဒီမေကိုစီဖော်ဆောင်မှုရဲ့အုံမြင့်မှာအလေးတင်းထားတဲ့မူဝါဒကိုကျွန်တော်တို့အလေးနဲ့ထားပြီးတော့ stakeholder များအကြားမှာယုံကြည်မှုပုံမူစင်တိုင်းပြီးတော့ဘေးအတွက်ဆိုးကျိုးများကိုတွက်ဆဆင်ခြင်ကမျက်မှောက်နဲ့ဆက်ဆက်ကာလရဲ့နိုင်ငံရေးပတ်ဝန်းကျင်မှာကန့်ညီမဲ့ရွေးကောက်ပွဲနီလန်းကိုရွေးချယ်နိုင်ရေးဝန်ဝန်ကြိုးပမ်းသုံးသပ်ခြင်းဖြင့်တင့်လျော်မဲ့ရွေးကောက်ပွဲနီလန်းကိုရွေးချယ်သင့်ပါကြောင်းဆွေးနွေးတင်ပြရင်းညီကုန်းချုပ်ပါတယ်ခင်ဗျာ
ဒီကနေ့စတင်ဆွေးနွေးရမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေကအချိုးကျကိုးစားပြုစနစ်လို့ခေါ်တဲ့ PR စနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီတဲ့အတွက်မကျင့်သုံးတင်ကြောင်းလဲဆွေးနွေးကြပါတယ်ဆွေးနွေးပွဲပြီးမှာသတင်းတောက်တွေက PR စနစ်နဲ့ပတ်သက်ပြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုမေးမြန်းရမှာရွေးကောက်ပွဲစနစ်ပြောင်းလဲမယ်ဆိုရင်ပြည်သူတွေကသာအဆုံးဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ
်ပြည်သူရဲ့စုံဖြတ်မှုမပါဘဲနဲ့ပြည်သူရဲ့ဆန္ဒရှင်းရှင်းလင်းလင်းမပါဘဲနဲ့ကျမတို့ဟာရွေးကောက်ပွဲစနစ်ကိုပြောင်းလဲတယ်ဆိုရင်လုံးဝမဖြစ်ဘူးဒါလည်းပြည်သူနားလည်တယ်အရင်တော့ကပြပောင်းများစွာလက်ခံခဲ့တဲ့စနစ်ဟာပြည်သူတွေကဘာမကျေနပ်လို့လဲပြည်သူတွေကဘာမမသိတော့ဘူးလို့ထင်လို့လေဘာမှလည်းကျမတို့မကြားပါနဲ့လွတ်တော်ကပဲဆုံးဖြတ်တယ်ဆိုတာဒါကပြောင်းပြန်ဖြစ်နေတော့ပြည်သူရဲ့ဆန္ဒကိုလွတ်တော်ကနေပြီးတော့ရောင်ပြန်ဟမှာလွတ်တော်ရဲ့ဆန္ဒကိုပြည်သူကနေရောင်ပြန်ဟမှာမဟုတ်ဘူးအဲ့တော့ဒီဟာကိုတော့အားလုံးကနေပြီးတော့အလေးထားပြီး view ဆိုင်ပြီးတော့ အာရုံပြုကြပ
ါအခုပြည်သူ့လွှတ်တော်မှာဆွေးနွေးနေကြတဲ့ပီအာစနစ်ကိုပြည်နယ်တွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာမကျင့်သုံးဘဲတိုင်းဒေသကြီးတွေမှာကျင့်သုံးဖို့ချွင်းချက်အနေနဲ့လည်းထည့်သွင်းထားတာတွေ့ရပါတယ်ပီအာကိုကျင့်သုံးသင့်မသင့်ကိုမနက်ဖြန်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ